ဖမ်းဆီးခံထားရတဲ့ရန်ကုန်အခြေစိုက်ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားသူ၄ဦးကိုတမတော်အကြီးအညိုပြက်အောင်မမှန်သတင်းဖြန့်မှုလုံဆောင်မှုဆိုတဲ့ဆွဆွဲချက်နဲ့ရာဇသက်ကြီးပုံမှငါးအငါးကကြီးနဲ့အမှုဆွဲဆိုပြီးတော့အင်းစိန်ထောင်ကိုပို့လိုက်တယ်လို့သူတို့နဲ့နှိစပ်သူတွေကပြောပါတယ်ဒီလေးယောက်ကျမ်းမာရေးချိုးရင်းမှုရှိနေတယ်လို့လည်းပြောပါတယ်မကြသေးခင်ကမှအဲစင်းအကြောင်းပြဖန်းစီခံရတဲ့ဆရာနေချင်းစန့်ကျင်လှုပ်ရှားသူနှစ်ဦးကတော့စစ်ကြောရေးမှရှိနေတယ်လို့ပဲပြောဆိုပါတယ်ရန်ကုန်ကစူးစီးတင်ပြလာတဲ့သတင်းကိုမတ်ခွန်ညူကပြောပြမှာပါ
ရန်ကုန်မြို့ကလူစီကားတဲ့နေရာမှာကုန်စည်နှုံးချဆင်းရဲနဲ့စစ်မှုထမ်းဥပဒေအလိုမရှိဆိုတဲ့စန္ဒပြပွဲမှာပါဝင်ဦးဆောင်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကိုစော်လင်းထုတ်ခေါ်ကိုဖို့သားကိုအောင်မင်းခိုင်မတ်မြမြင့်စုနဲ့မတ်နှီးခိုင်တို့ကိုပြီးခဲ့တဲ့စက်တင်ဘာ19ရက်နေ့ကအဲဒီစန္ဒပြပွဲအပြီးစစ်ကောင်စီကဖမ်းဆီးထိန်သိမ်းခဲ့ပါတယ်။သူတို့လေးယောက်ကိုတက်မတော်ကိုအကြီးညိုပြက်အောင်မမှန်သတင်းဖြန့်လုံစော်တယ်ဆိုတဲ့ဆွဆွဲချက်နဲ့ရာဇသက်ကြီးဥပဒေပုံမှ905ကကြီးအရာအမှုဆွဲပြီးလာမဲ့သတင်းပတ်ထဲအင်းစိန်ထောင်အထူးတရားရုံးမှရုံးတင်စစ်ဆေးသွားမှဖြစ်တဲ့အကြောင်းစစ်အာဏာရှင်စန့်ကျင်ရေးလုပ်နေတဲ့ရန်ကုန်အင်အားစု Anti-Gender Alliance ရန်ကုန် AGAY ဦးဆောင်သူနန်းလင်းက VOA ကိုအခုလိုပြောပါတယ်
အင်းစိန်ထောင်ပို့လိုက်ပြီးတော့မှအင်းစိန်ထောင်မှာဆက်ပြီးတော့မှအဖမ်းဆီးချုပ်နှောင်ထားတယ်။အာမဲရုံးချင်းတွေကိုလည်းပဲဒီအင်းစိန်ထောင်တွင်းကတရားရုံးနေမှာပဲအဲဆက်ပြီးစစ်ဆေးမယ်ဆိုတော့တတိယတော့ကျွန်တော်ရပါလေခင်ဗျ။ကိုဖိုးသားနဲ့ကိုမဲကြီးတို့စစ်ကြောကြီးမှာပြင်းပြင်းထန်ထန်ရိုင်းနဲ့စစ်ဆေးခံရတယ်လားလက်ပြန်ချိုးတုပ်ပြီးတော့မှမျိုးလုံးစီးပြီးတော့တကယ်ကိုမဆန်တဲ့เนาะရိုင်းနှက်မှုတွေနဲ့ဟိုကြုံတွေ့ရတယ်ဆိုတော့တတိယချက်လက်တော့ကျွန်တော်ရတယ်ဗျ။ဖြစ်ဆက်ပြီးတော့လည်းကျွန်တော်ဒါတိုက်ပွဲဝင်သွားမှာပဲဖြစ်တယ်။တော့အမှန်တည်းသပိတ်ရဲဘော်တွေတော်လိုင်းကြီးရဲဘော်တွေကိုတော့သူတို့ဖမ်းဆီးနိုင်မှာပေါ့ဒီလူစပိတ်တွေအချိန်ကတော့ကျော့သွားစရာတန့်သွားစရာမရှိဘူးဒါတိုင်းလို့အင်ဒီလူဖြစ်မယ်ဆိုတော့ကျွန်တော်သိနေတာဆိုတော့ရှေ့ဆက်ပြီးတော့လည်းဘလို့ချင်းတွေဘလို့ခက်ခဲတွေပဲကြုံကြုံစစ်ကောင်စီဆက်နာရှင်လုံးစုံဖြစ်သုံးကြီးနဲ့ကျွန်တော်ရည်ရွယ်တဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီပြည်ပြည်ဝဝရှိတဲ့နော်ဖက်ဒရယ်တိုင်းပြည်တစ်ခုတည်ဆောင်နိုင်ဖို့အတွက်ကျွန်တော်ဆက်ပြီးတော့မှပုံစံမျိုးစုံနဲ့တိုက်ပွဲဝင်သွားဖို့ကျွန်တော်ပိုင်းဖြတ်ပြီးတာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့မှာလဲရန်ကုန်မြို့ရင်းအဲစီရင်ကိုအကြောင်းပြပြီးဖမ်းဆီးခံခဲ့ရတဲ့စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူကိုပိုင်ဖြိုးမင်းနဲ့ကိုရှိန်ဝေအောင်တို့နှစ်ယောက်ကိုလည်းစစ်ကောင်စီရဲ့စစ်ကြောရေးမှစစ်ဆေးခံနေရဆဲဖြစ်တယ်လို့နှိစပ်သူတွေကပြောပါတယ်ကိုရှိန်ဝေအောင်ကိုဖမ်းဆီးတော့ကသူ့ရဲ့မိသားစုပါဖမ်းဆီးခံခဲ့ရတာပါလက်တလုံးမှာတော့မိသားစုဝင်တွေကိုပြန်လွှတ်ပေးခဲ့ပေမဲ့ကိုရှိန်ဝေအောင်ကိုတော့ဆက်ပြီးတော့ထိန်းသိမ်းထားပါတယ်အခုလိုဖမ်းဆီးခံရသူတွေကိုစစ်ကောင်စီကပြင်းပြင်းထန်ထန်နှင်းပန်းနှိပ်စက်တာတွေကြောင့်ကိုပိုင်ဖြိုးမင်းနဲ့ကိုရှင်းဝေအောင်တို့ရဲ့အသက်အန္တရာယ်လွန်ကျုံရေးအတွက်တက်ကြွလှုပ်ရှားသူတွေနဲ့တပိတ်အဖွဲ့တွေကစိုးရိမ်နေကြပါတယ
်။ဟုတ်လက်ရှိကိုရှင်းဝေအောင်ရဲ့မိသားစုဝင်တွေပေါ့လေနော်အမေရဲ့အဖေရဲ့အမရဲ့ကတော့ပြန်ပြီးတော့လွတ်လာပါပြီ။ဆိုတော့ကိုရှင်းဝေအောင်ရဲ့အခြေအနေကတော့ဒါသူတို့ဖမ်းဆီးခံရတာဆိုလို့ရှိရင်ဒီနေ့နဲ့ဆိုရင်လင်းရရရှိပြီပေါ့လေနော်အခုထင်တည်းရောဗာတဲ့မှာမကြရသေးပဲနဲ့စကြောရေးမှာပဲဒါစမင်းနေုံဆိုတဲ့ဟာမျိုးပဲကျမတို့ကြရသေးရပေါ့လေနော်အချိန်ကလင်းရရရှိပြီဆိုတဲ့အခါကျတော့ကျမတို့အဲသူ့ရဲ့ဒီကျမကြီးအခြေအနေနဲ့တခြားသောအသက်အငယ်နဲ့ပတ်သက်တဲ့ကိစ္စရင်းနဲ့ပတ်သက်ပြီးတော့ကျမတို့စိတ်ပူနေရတော့မယ်ရှင်
နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အော်တိုဘာလ17ရက်နေ့အထိစီးရင်တွေအရစစ်အာဏာသိမ်းပြီးတဲ့နောက်အကျဉ်းထောင်အသီးသီးမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးလူပေါင်း 21,000 ကျော်ဖမ်းဆီးထိန်သိမ်းခံနေရဆဲဖြစ်ပါတယ်။စစ်ကောင်စီကတော့ဒါဟာချဲ့ကားထားတဲ့သတင်းတွေဖြစ်တယ်လို့တုံ့ပြန်ပါတယ်။အခုလိုမျိုးအာဏာရှင်စန့်ကျင်ရေးလှုပ်ရှားတဲ့လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီကို VOA ကဆက်သွယ်မေးမြန်းနေဆဲဖြစ်ပါတယ်ရှင်။